Israel နဲ့ Palestine တို့ဟာဖန်ဆီးထားတဲ့အကျဉ်းသားတွေအများအပြားကိုလာမယ့်အင်္ဂါနေ့မှလဲလှယ်သွားမယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ VOA ရုံးဆက်ရာ Jerusalem မြို့ကနေ VOA သတင်းတောက် Robert Burger သတင်းပို့ပေးထားတာကိုတော့ကိုရနိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ Gaza ကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ Palestine လက်နက်ကိုင် Hamas အဖွဲ့ဟာသူတို့ဖန်ဆီးထားတဲ့ Israel စစ်သား Gilad Shalit ကို Israel ဘက်ကပြန်လည်လွှဲပြောင်းပေးရေးကိစ္စကိုဆွေးနွေးဖို့အတွက်အီဂျစ်ထောက်လိုင်းရေးတာဝန်ရှိသူတွေနဲ့စနေနေ့ကတွေ့ဆုံခဲ့ပါတယ်။ရှလစ်ဟာလွန်ခဲ့တဲ့9နှစ်ကဟမတ်စ်တပ်ဖွဲ့တွေရဲ့နေဆက်ဖြတ်ကျော်သိမ်းယူမှုအတွင်းဖမ်းခံခဲ့ရတာဖြစ်ပြီးတော့အဲ့ဒီအချိန်ကလေးကသူဟာဂါဇာဒေသမှာအထိမ်းသိမ်းခံထားရတာပါ။အားလုံးအစီအစဉ်တကြားနဲ့ချောချောမွေ့မွေ့ဖြစ်ခဲ့မယ်ဆိုရင်ရှလစ်ကိုအင်္ဂါနေ့ကျရင်အီဂျစ်နိုင်ငံဘက်ကလွှတ်ပေးလိုက်မှာဖြစ်ပါတယ်။အဲ့ဒီနောက်အစ္စရေးဘက်ကလွှဲပြောင်းပေးမှာပါ။အပြန်အလှန်အနေနဲ့အစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား489ယောက်ကိုလွှတ်ပေးမှာပါ။အဲ့ဒီမှာလူတွေတည်ဆုံခဲ့တဲ့ဘုံဖောက်ခွဲမှုတွေမှာပါဝင်ခဲ့တဲ့ထိတ်တန့်စစ်သွေးကြောအဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ဒါ့အပြင်နောက်ထပ်ပါလက်စတိုင်းအကျဉ်းသား950ကိုတော့လာမယ့်နှစ်လအတွင်းမှာလွတ်ပေးသွားမှာဖြစ်ပါတယ်။ဂါဇာဒေသမှာတော့ပါလက်စတိုင်းတွေဟာလွတ်လာတဲ့အကျဉ်းသားတွေကိုအကြီးအကျယ်ကြိုဆိုဖို့အတွက်ပြင်ဆင်နေကြပါတယ်။ဟမတ်စ်ဝန်ကြီးချုပ်အစ်စမေးလ်ဟာနီယာကတော့ဒါဟာကြီးမားတဲ့အောင်ပွဲဖြစ်တယ်လို့ပြောလိုက်ပါတယ
်။ اليوم الاسرى وغدا الاقصى باذن الله وفرحتنا لن تكتمل ونصر
ဒါဟာသမိုင်းဝင်အချိန်ကာလကြီးပါပြီးတော့ပါလက်စတိုင်းမျိုးသားတရက်လုံးရဲ့ကြီးမားတဲ့အောင်မြင်မှုအခမ်းအနားကိုအင်္ဂါနေ့ကျရင်လှုပ်သွားမှာပါလို့ဟာနီယာကပြောသွားတာပါ Israel ဘက်မှာတော့အခြေအနေတွေကပြောင်းပြန်ဖြစ်ပြီးတော့ငြိမ်သက်နေပါတယ် Israel တွေဟာအဖမ်းဆီးခံထားရတဲ့သူတို့ရဲ့စစ်သားကိုပြန်တွေ့ရမှာဖြစ်လို့ကြေနပ်နေကြပေမဲ့လေစစ်သားတယောက်အတွက်ပါလက်စတိုင်းအကျဉ်းသား1028ယောက်အလဲအလှယ်လုခဲ့ရတဲ့အတွက်အစ္စရေးဟာကြီးကြီးမားမားပေးဆက်ခဲ့ရတာဖြစ်တယ်လို့မြင်နေကြပါတယ်။လုံခြုံရေးအရာအနေနဲ့ရှိပေမဲ့လေအစ္စရေးအနေနဲ့ကိုယ့်ရဲ့စစ်သားကိုတိုင်းပြည်ကိုပြန်ခေါ်ဖို့အတွက်အမျိုးသားရေးတာဝန်ရှိတယ်လို့အစ္စရေးအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်မာဂရီဂျက်ကပြောပါတယ
်။ Every young Israeli man and woman does their compulsory military service. We have an obligation to them.
Israel လူငယ်အမျိုးသားတွေရောအမျိုးသမီးတွေအားလုံးဟာစစ်မှုမထမ်းမနေရဥပဒေအရစစ်မှုထမ်းကြရပါတယ်။အဲ့ဒီလူတွေအတွက်သူတို့ရဲ့မိသားစုတွေအတွက်ကျွန်တော်တို့မှလုံနိုင်သမျှလုံပေးရမယ့်တာဝန်ရှိပါတယ်။ရန်သူရဲ့နေထဲမှာကြံခဲ့မဲ့ဒဇဂန်ဖြစ်နေထိမ့်သိမ်းခံထားရမယ်ဆိုရင်အဲ့ဒီလူကိုပြန်ကယ်နိုင်ဖို့အတွက်ကျွန်တော်တို့လှုပ်သွားမှာပါ။
အတိတ်ကာလတွေတုန်းကလည်း Israel ဟာအခုလိုမျိုးတစ်ဖက်ဆောင်းနှင်းဖြစ်တဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်တွေကိုလုပ်ခဲ့ပါတယ်။ဒါပေမဲ့ Robbie Stewart Wise လို့ဝေဖန်သူတွေကတော့ဒီမူဝါဒဟာအလွန်ကိုစိုးရိမ်စရာကောင်းတဲ့အမားဖြစ်တယ်လို့ပြောလိုက်ပါတယ
် The fact that someone can commit mass murder and be let out of jail it's a black day in Israeli history we cannot
ဒုတိယဟာကြီးကျယ်တပ်ဖြတ်မှုတွေကိုလုပ်နိုင်ပြီးတော့အဲ့ဒီလူကိုထောင်ကနေလွှတ်ပေးလိုက်တဲ့ချက်ဟာ Israel သမိုင်းမှာဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ပါနောက်ထပ်အကြီးကျယ်ဘုံခွဲမှုတွေနဲ့လူတွေများကြီးသေစေနိုင်တဲ့အထိဖြစ်လာစေနိုင်တဲ့ဟာမျိုးကိုကျွန်တော်တို့လုပ်လို့မရပါဘူး
အကျဉ်းသားအလဲအလှယ်လုပ်တဲ့ကိစ္စအပေါ်ကန့်ကွက်သူတွေကတော့အခုလိုလှုပ်လိုက်တဲ့အတွက် Israel စစ်သားတွေကိုနောက်ထပ်ပြန်ပြီးဆွဲတာတွေဖြစ်လာစေနိုင်တယ်လို့သတိပေးလိုက်ပါတယ်။အခုသဘောတူညီချက်က Israel အကျဉ်းထောင်တွေထဲမှာအဖမ်းခံထားရတဲ့ Palestine အကျဉ်းသား9000စလုံးပြန်လွတ်လာဖို့အတွက်ပထမဆုံးခြေလှမ်းဖြစ်တယ်လို့ Hamas ဘက်ကတော့ပြောလိုက်ပါတယ်ခင်ဗျာ။